ပိယောဂါကြောင့်လူမှုစီးပွားရေးအဆောက်အဦယိုယွင်းပျက်စီးလာတာကိုတိုက်တွေ့ရမှာအစိုးရပေါင်းဝင်တဲ့အခန့်ကဏ္ဍဟာအလုံးအရေးကြီးဆုံးအမေရိကန်၊ကနေဒါ၊အနောက်ဥရောပ၊ဂျပန်၊နယူးဇီလန်နဲ့ဩစတြေးလျတို့ပေါင်းဝင်တဲ့ OECD အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါလေ။ကျန်းမာရေး၊ပညာရေး၊စီးပွားရေးအလုံးအကိုင်းစတာတွေမပြတ်စီးအောင်ထိန်းသိမ်းနိုင်မှုအတွက်နိုင်ငံရေးကောင်းဆောင်မှုကောင်းမွန်ဖို့လိုပါလေတဲ့။ဒါမှသာတိုက်တူပြည်သားကအစိုးရကိုယုံကြည်လာမှာဖြစ်ပါလေ။ဒါပေမဲ့မြန်မာပြည်မှာတော့နိုင်ငံရေးကောင်းဆောင်မှုကင်းမဲ့နေပါလေ။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့စိတ်သိပ္ပံပညာရှင်အတတ်ပညာရှင်ကြွချွန်လူတွေကိုခြေတန်းတင်ပြီးသူတို့ရဲ့အကြံဉာဏ်ကိုနိုင်ငံရေးကောင်းဆောင်တွေကနားထောင်ကြပါလေ။ပညာရှင်တွေပါဝင်တဲ့ကော်မတီတွေဟာအစိုးရကောင်းဆောင်ပိုင်းနဲ့တိုက်ရိုက်ဆက်ဆံပြီးအလုပ်လုပ်ကြပါလေ။စိတ်ပံကော်မတီတွေချပေးတဲ့အစီအစဉ်ကိုအစိုးရကအကောင့်တွေပေါ်ပါလေ။ဒီတိမ်မှာဆိုရင်တိတ်ပံအကြံပေးအဖွဲ့နဲ့အစိုးရအဖွဲ့ဟာအများအားပူးပေါင်းဆောင်ရွက်ပါတယ်။ကိုဗစ်ရောဂါအကျက်လက်တွေကိုအစိုးရအဖွဲ့နဲ့ဆွေးနွေးပြီးလက်တွေလုတ်ကင်ဖို့ဆုံးဖြတ်ကြပါလေ
။မြန်မာပြည်မှာကိုဗစ်ကာယရောဂါဖြစ်ပွားမှုကို2020မတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်သိရှိရပါတယ်။အဲ့ဒီအချိန်ကစပြီးကာယရောဂါကာကွယ်ရေးစစ်ဆေးရေးနဲ့ကုသရေးစံတာတွေကိုပြင်ဆင်လာခဲ့ပါတယ်။ကိုဗစ်ပထမနဲ့ဒုတိယလှိုင်းကိုရင်ဆိုင်ခဲ့ရတဲ့ NLD အစိုးရဟာဈေးပညာရှင်တွေနဲ့လက်တွဲပြီးယောဂါကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ပါတယ်။ကိုဗစ်တိုက်ဖျက်ရေးဌာနတွေနဲ့ရိခါထောက်ပံ့တဲ့အလူရှင်တွေအများအပြားပေါ်ထွက်လာပါတယ်။ဆေးရုံကဆရာဝန်နဲ့တူနာပြုတွေဟာမိမိတို့သဘောဆန္ဒလျောက်အိမ်မပြန်ဘဲအလုပ်လုပ်ကြပါတယ်။ပြည်သူ့ကျန်းမာရေးကိုအစွမ်းကုန်စောင့်ရှောက်မယ်လို့အစိုးရခေါင်းဆောင်ဒေါ်စုကကတိပေးပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့အစိုးရပိသစွာပြည်သူအကျိုးတည်ပိုးနေတာကိုပြည်သူကယုံကြည်ပါတယ်။ဒါမဲ့စစ်အာဏာသိမ်းမှုကြောင့် NLD အစိုးရရဲ့ကိုဗစ်ကာကွယ်ရေးအစီအစဉ်တွေရပ်ဆိုင်းသွားခဲ့ရပါတယ
်။လူဦးရေစာသားအတွက်အိန္ဒိယတို့ကိုဗစ်ကာကွယ်ဆေးအလုံးကြီးတန်း30 NLD အစိုးရဝယ်ယူထားတဲ့အနေနဲ့လက်ခံရရှိတဲ့ဆေးတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးထိုးပေးပါလေ။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ကာကွယ်ဆေးထိုးရေးအစီအစဉ်ကတောင်းကနေဖြစ်ပေါ်ပါလေ။ဇူလိုင်လကရတဲ့တရုတ်ဆေးသုံးသန်းနဲ့ဩဂုတ်လ10ရက်နေ့ကရတဲ့တတန်းကိုတိုင်းနဲ့ပြည်နယ်တွေမှာထိုးပေးနေကြောင်းသိရပါလေ။တကြီးရွယ်ဦးတွေကျန်းမာရေးဝန်ထမ်းအစိုးရဝန်ထမ်းစေနာဝန်ထမ်းတွေကိုဦးစားပေးအဖြစ်တန်ပတ်ပြီးဆေးထိုးပေးရလို့ဆိုပါလေ။ဒါပေမဲ့ကုမ္ပဏီတို့ကမိမိဘာသာအစီအစဉ်လုပ်ပြီးအမှုထမ်းတွေကိုကာကွယ်ဆေးထိုးပေးကြောင်းသိရပါလေ။
ဆီယနာမသိငင်တွေကအမေရိကန်ကကိုဗစ်ကာကွယ်ရေးရန်မုံငွေဒေါ်လာ30ကျော်ထောက်ပံ့ပါတယ်။ဆီယနာသိတဲ့အခါ NLD အရသာအစိုးရကိုပေးတဲ့ဒေါ်လာ40ကျော်ကိုအခြားအဖွဲ့အစည်းတွေကတစ်ဆင့်သုံးဆဖို့ဖဲပြောင်းပေးလိုက်ပါတယ်။အခုလဲဒေါ်လာ50ကျော်တန်တဲ့ကူညီထောက်ပံ့မှုကိုပြည်သူတွေစီရောက်အောင်ဂျာဂန်အဖွဲ့အစည်းတွေကတစ်ဆင့်မျှဝေပေးသွားမယ်လို့ဆိုပါတယ်။ရုရှားကစစ်ကောင်စီကိုတိုက်ရိုက်ထောက်ပံ့ပါတယ်။ကိုဗစ်ထိုးစေးအလုံးခွန်တန်းစစ်ကောင်စီတောင်းတာကို2တန်းပေးဖို့ရုရှားကကတိပြုပါတယ်။တရုတ်ကိုဗစ်ဆေးအလုံးကြီး3တန်းခွဲရရှိတဲ့အနေနဲ့တတန်းကိုစစ်ကောင်စီကဝယ်ယူကြောင်းဇူလိုင်24ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်။စစ်ကောင်စီကလည်းဒေါ်လာ6တန်းထောက်ပံ့ပါတယ
်။ခွင့်ပြုချက်မရဘဲကိုဗစ်ကာကွယ်ရေးဆေးထိုးပေးရင်အရေးယူမယ်လို့စစ်ကောင်စီကျန်းမာရေးဌာနကပြောတာကိုဩဂုတ်လ12ရက်နေ့တို့အရာဝတီပြင်းမှာပေါ်ပြပါတယ်။လောလောဆယ်တော့ကိုဗစ်ကာကွယ်ရေးမှာတရုတ်ကုန်တယ်ကြီးများအသင်းကတရုတ်ဆေးတင်သွင်းခွင့်နဲ့ဖြတ်ပြုတ်ခွင့်ကိုရရှိထားပြီး SML ဆေးဝါးကုမ္ပဏီကတော့အိန္ဒိယဆေးတင်သွင်းခွင့်နဲ့ဖြတ်ပြုတ်ခွင့်ကိုရရှိထားပါတယ်။တရုတ်ကာကွယ်ဆေးနှစ်ကြိမ်ထိုးရင်ကျပ်5000ကျပ်ကျမယ်လို့တရုတ်ကုန်တယ်များအသင်းကကြေညာထားတာကိုလည်းအရာဝတီပြင်းမှာပေါ်ပြပါတယ်။အာရှရဲ့ကိုဗစ်ရံပုံငွေတွေကရရမြတောင်းဖို့လေတချို့မင်းအောင်နိုင်ကညွန်ကြထားပါလေ။ဒါပေမဲ့အာနာမသိမီမှာ IMF နိုင်ငံတကာငွေကြေးအဖွဲ့ကလူထားတဲ့ကိုဗစ်အလူငွေဒေါ်လာသန်း350ကတော့စရင်ပြောင်းနေတယ်လို့ကုလသမဂ္ဂဝန်ထမ်းတောအန်ဒရူးကထောက်ပြပါလေ။အာနာသိတဲ့နယ်ကင်းဝေးနေတဲ့ဝဒေတာမှာမေလကတကြိမ်ဇွန်လကတကြိမ်ဒေတာကပြူအလုံးကိုတရုတ်ဆိုးရအခုကြီးနဲ့က ကိုဗစ်ကာကွယ်ရေးဆင့်နှစ်ကြိမ်ထိုးပေးနိုင်ပါတယ်မြန်မာတပြည်လုံးကိုကြုံကြည့်ရင်တော့ဇန်နဝါရီလကဇွန်လအထိ6လအတွင်းလူဦးရေ300,000ကျော်ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ရောက်ရှိရပါတယ်